လက်ရှိမြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တို့အကြားစစ်ရေးပဋိပက္ခတင်းမာနေတဲ့နေရာမှာတော့ရခိုင်ပြည်နယ်အတွင်းမှာသာမကချင်းပြည်နယ်ပလောဝမြို့နယ်ဘက်မှာလည်းရွာသားတွေစစ်ဘေးတိမ်းရှောင်နေကြရပါတယ်။ပလောဝမြို့နယ်ခမောင်းဝကျေးရွာ၁၀ရွာကရွာသား800ကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံအပါအဝင်ချင်းပြည်နယ်ပလောဝမြို့နယ်တွေကနီးစပ်ရာဆွေမျိုးတွေစီမှာတိမ်းရှောင်နေကြရတယ်လို့ပလောဝရောက်ရွာသားကပြောပါတယ်။အကြောင်းစုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။မြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားစစ်ရေးသိမ်းမှမှုဖြစ်ပွားခဲ့တဲ့ချင်းမြင့်နယ်ပလောဝမြို့နယ်တွင်ခမောင်းဝတင်းတလင်းပါဝင်ကျေးရွာ၁၀ရွာကရွာသား၈၀၀ခန့်ဟာစစ်ဘေးသိမ်းရှောင်နေရတယ်လို့ပလောဝမြို့ကိုရောက်ရှိလာတဲ့ခမောင်းဝရွာသားဦးဆောင်ဝေကခုလိုပြောပါတယ
်။သူတို့ခမောင်းဝနေတော့ပလောဝရောက်လာပါတယ်။သူတို့နေထိုင်သူနဲ့စုတွေရောက်လာပါတယ်။ပလောဝမှာနေကိုခဲ့ရဟုတ်ကဲ့။အဲ့လေသူကဘင်္ဂလားဒေ့ရှ်ကိုလာပါခမောင်းဝရေးတာဝရေးခွေလာဝဆိုတော့ရက်သွားပါလူတွေကကျွန်တော်ခမောင်းဝဆိုတော့ရှေ့ရှိကြခွေလာလို့ဆိုပြီးရှေ့ရကူရလာနေပါလို့ရှိပါဘူးဗျာဘုရားရှင်ရဲ့ကျွန်တော်ပို့ဆောင်နေပါလေ
ဖေဗူဝါရီလဇန်ပိုင်းမှာကျောင်းနေရွယ်ကလေးတွေပါဝင်ခမောင်းဝနဲ့ကင်းစလင်းကျေးရွာသားရခိုင်နဲ့ခမီးမီတာစုဥယျာဉ်200ကျော်ဟာစစ်ပေးလွတ်ရာဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းချောင်သွားကြတယ်လို့ကြံရှိနေတဲ့သူတွေကတော့ပလောဝမြို့နယ်နဲ့ကြောက်တော်မြို့နယ်တွင်ဆွေမျိုးသားချင်းအိမ်တွေမှာခိုလုံနေရတယ်လို့ဦးဆောင်ဝေးကပြောပါတယ်။တမရော်နဲ့အေအေတို့တိုက်ပွဲကြောင့်ခမောင်းဝရွာ၊ကင်းစလင်းရွာ၊ခေါ်စာချောင်းရွာ၊ကူချောင်းဖျားရွာ၊စတင်ဝရွာ၊ဖွေလိုက်ဝရွာ၊ပြိုင်ဆူရွာ၊ပီတောင်ရွာပါဝင်ရွာစုရွာပျက်စီးသွားခဲ့တယ်လို့သူကပြောပါတယ်။ခမောင်းဝဒေသဟာလမ်းမဆက်တွေရိခက်ခဲပြီးဆက်တွေရေးပိုင်းအားနည်းတဲ့ဒေသဖြစ်လို့စစ်ပြေးဒုက္ခတွေအကြီးအတွက်နဲ့အချင်းတွေကိုအတိအကျမသိရှိရဘူးလို့ပလောဝမျိုးစစ်ဆောင်အကြီးကူညီသူကုကျော်အောင်ကပြောပါတယ
်။ကျွန်တော်တို့ဖက်ကတော့တရေရဖို့တော်တော်လေးခက်တယ်ပြောဆက်တွေရေးကလေးမရဘူးပြီးတော့ဒီကုန်းလမ်းရေလမ်းဘာမှမရှိတဲ့အခါမှာသူတို့တိုက်ပွဲဖြစ်တဲ့အချိန်မှာရှေ့အိမ်ကိုအိမ်တော့ဒီတင်းတလင်းရွာကနေသူတို့ကျောင်းလာတဲ့အဖွဲ့ရှိတယ်ပြီးတော့တနက်လူတွေကတော့အကုန်လုံးဘင်္ဂလားဒေ့ရှ်ကမှာပဲပါသွားတယ်လူကြီးအင်ဖြေဘလောက်အတိအကျဆိုတော့ကျွန်တော်တို့တော့မသိဘူးဗ
ျပြီးခဲ့တဲ့ဇန်နဝါရီလကုန်ပိုင်းမှာပလောဝမြို့နယ်ခမောင်းဝဒေသဘက်မှာမြမတပ်မတော်နဲ့ရခိုင်တပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီဖြစ်ပွားတဲ့တိုက်ပွဲတွင်ဘုံကျဲတိုက်ခိုက်မှုတွေကြောင့်ရွာသားတွေကြောက်လန့်နေကြတယ်လို့ခမောင်းဝစစ်ဆောင်ဦးဆောင်ဝေးကဆက်ပြောပါတယ
်တပ်တော်ထဲနေကဒီလေဝေးဝေးမှာပထမနေ့ဘုံလာလုံးကပါပဲနောက်တနေ့အလေးလုံးကကိုလုံးလာဆင်းမပြပါပဲလေနဘုံကကြပိုးကောက်ကောက်မယ
်တပ်မတော်ဘက်ကတော့ပလောဝဒေသတိုက်ပွဲတွင်ရဟရင်နဲ့ဘုံကျဲတိုက်ခိုက်တာမလုပ်ခဲ့ဘူးလို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့တွဲဖက်တွင်းမှုဘူမှုချုပ်စော်မင်းတို့က VOA ကိုမနေ့ကပြောဆိုခဲ့ပါတယ
်ဟိုကျွန်တော်တို့ဘက်ကလည်းအဲဒီပလောဝဘက်မှာခုနပြောတဲ့ဆွဆွတာရဟရင်နဲ့ပြစ်ခတ်တာမီးရှူရတော့ခုမှလည်းမလုပ်ခဲ့ဘူ
းမနေ့ကနိုဝင်ဘာလကုန်ကစလို့ဒီနှစ်သစ်ဖေဖော်ဝါရီလအထိရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွင်းမှာမြမတပ်မတော်နဲ့ရခိုင်တပ်မတော် AA တို့ကြားတိုက်ပွဲတွေဆက်ဆက်ဖြစ်ပွားလာပြီးဒေသခံ 9,000 ခန့်စစ်ဘေးသိမ်းရှောင်နေရတယ်လို့စာဝတ်နေထိုင်ရေးမှလည်းအခက်တွေ့နေရတဲ့အခြေအနေမှရှိနေပါတယ် ICRC BB ဆိုင်ရာကြက်ချင်ဒီအဖွဲ့အနေနဲ့ကတော့လက်တော်ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထိခိုက်ခံစားနေရသူ 9,000 ကျော်ကိုအရေးပေါ်ကူညီတွေပေးနေပေမဲ့မြို့နယ်၅မြို့နယ်မှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေကြောင့်ကြက်ချင်ဒီလုပ်ငန်းတချို့ကိုရပ်နှားထားရတယ်လို့ဖေဖော်ဝါရီလ9ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။ကြောက်တော်ဗုဒ္ဓတောင်ပုံနှကျုံရသိတောင်နဲ့မောင်တော်မြို့တွေမှာကုလသမဂ္ဂအပါအဝင် NGO အဖွဲ့တွေကပြီးခဲ့တဲ့ဇန်နဝါရီလကပြည်နယ်ဆွေရကနေခရီးသွားလာခွင့်နဲ့လုပ်ငန်းဆောင်ရွက်ခွင့်ကန့်သတ်လိုက်တယ်လို့ဆိုပါတယ်။ဒါပေမဲ့မြန်မာနိုင်ငံကြက်ချင်ဒီအသင်းရခိုင်ပြည်နယ်စီမံချက်လုပ်ငန်းများစီမံခန့်ခွဲမှုယူနဲ့ညွှန်ကြားရေးမှူးတော်အေးငင်းကတော့ကန့်တတ်ထားတဲ့နေရာတွေကိုလည်းအကူအညီပေးဆောင်နေတယ်လို့အခုလိုပြောပါရယ
်စစ်ဆောင်တွေနဲ့ပတ်သက်ပြီးတော့ကျမတို့ပြည်ရဲ့နေရာမှာလုံခြုံရေးအခြေအနေကပေါ့နော်စစ်ဆောင်တွေရှိရယ်ဆိုရင်သွားပေးဖို့ကိုကျမတို့ကနေမြေခံမြို့နယ်အုပ်ချုပ်ရေးမှူးနဲ့ကျမတို့ကအကြောင်းပြရပါတယ်မြို့နယ်အုပ်ချုပ်ရေးမှူးကနေမှတချင်ဒီရောကတော့ထိုက်ရိုက်ဒီ IDP တွေရှိတဲ့ထိကိုသွားလို့ရတယ်ဆိုရင်ကျမတို့ထိုက်ရိုက်သွားပို့ပါတယ်အချို့နေရာကျလုံခြုံရေးကသွားလို့မရဘူးဆိုလို့ရှိရင်ကျမတို့ transit လိုနေရာပေါ့နော်အဲ့လိုတချို့ရွာတွေမှာကျမတို့ကပစ္စည်းပေးတယ်အဲ့ဒါဟိုကလူတွေကတာဝန်ခံလူတွေကလာယူတယ်ကျမတို့ပေးလို့မရတာတော့မရှိပါဘူးခက်ခဲဆိုတာကတော့လုံခြုံရေးအခြေအနေပေါ်မှာပဲမူတည်ပါတယ်
လက်ရှိကြောက်တော်မြို့နယ်အဆက်ပိုင်းနဲ့ပလောဝမြို့နယ်တွေမှာအကူအညီပေးဆောင်နိုင်တာမရှိဘူးလို့လည်းပလောဝအကူအညီပေးရေးဖွဲ့တွေကပြောပါရယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်တွေမှာတပ်မတော်နဲ့ AA တို့ကြားစစ်ရေးပဋိပက္ခပြင်းထန်နေဆဲဖြစ်ပြီးစစ်ရှောင်ထွက်ပြေးတဲ့ဒေသခံအခြေအတွက်ပုံများလာသလိုလုံခြုံရေးရစစ်ဆေးမှုတွေကလည်းပုံမူတင်းကျပ်လာနေတဲ့အခြေအနေမှာရှိနေပါရယ်ခင်ဗျာ။